ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်မကင်းတဲ့တွေထွက်ပေါ်နေတဲ့အချိန်မှာပဲဒီလူပေါင်းသိန်းနဲ့ချီထွက်ပြေးရောက်ရှိလာတဲ့ဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေသူတွေအပေါ်အများထုတ်နေတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်။ဒုက္ခသည်တွေအလုံးအရင်းနဲ့ရောက်လာနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူသားချင်းစာနာတဲ့အနေနဲ့အကူအညီပေးမှာဖြစ်ကြောင်းဟွန်ကြီးချုပ်ကထပ်မံကတိပြုပြောဆိုခဲ့တာပါ။ဒီအကြောင်း VOA သတင်းတော်ဂျိုးဖရီးမန်ရဲ့သတင်းဆောင်ပါကိုအခြေခံပြီးနန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ရှိခိုင်ပြည်နယ်ကပဋိပက္ခတွေကနေထွက်ပြေးလာသူပေါင်းဟာခမန်းချေ 3,800 ထိရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကပြောဆိုလိုက်တဲ့တစ်ချိန်ထဲမှာပဲနိုင်ငံတကာကအစိုးရမကင်းမှုတွေဝေဖန်တယ်လို့လည်းဆက်လက်ထွက်ပေါ်နေတာပါဒုက္ခသည်တွေအလုံးရင်းနဲ့ရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုသပလောင်ဒုက္ခသည်စခန်းကိုအင်္ဂါနေ့မှရောက်ရှိသွားတဲ့ဝန်ကြီးချုပ်ရှိခ်ဟာစီနာကတော့ထွက်ပြေးလာသူတွေကိုစာနာထောက်ထားဖို့တိုက်တွန်းခဲ့တာပါ
ဒီလူတွေဟာလူသားတွေပါဒီလိုဘေးဒုက္ခကြုံရအောင်တွန်းပို့တာမျိုးမလုပ်သင့်ပါဘူးကျမတို့ဟာလူသားတွေဖြစ်ပါတယ်ဘာတွေဖြစ်ပျက်ကြုံတွေ့ခဲ့ရတယ်ဆိုတာလည်းကျမသိပါတယ်1982ခုနှစ်မှာတော့ကကျမကိုတွေ့ကြုံခဲ့ရဖို့ပါတယ်ဒီတဲ့အတိုင်းပဲကျမနဲ့ကျမရဲ့ညီမတယောက်ပဲကြာမှာတယ်ဇနဲ့မိသားစုကတော့လှုပ်ကြံခံခဲ့ရတာပါနိုင်ငံသားမှရောက်နေတဲ့ကျမတို့လည်းဒုက္ခတဲ့အဖြစ်နှစ်ပေါင်းများစွာနေခဲ့ရဘူးပါတယ်။ဒါကြောင့်လဲနာကျင်စရာ၊ချီခွဲစရာခံစားချက်တွေကိုကျွန်မနားလဲပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခတွေသိမ်းတဲ့အချိန်ရောက်လာနေတဲ့ဆိုတဲ့တစ်ချိန်ထဲမှာပဲရေချောင်းကနေဝင်ရောက်ဖို့ကြိုးပမ်းသူတွေကိုအမျက်ထုတ်ဖို့ကြိုးပမ်းမှုသတင်းတွေလည်းထွက်ပေါ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်ဒါကာထရိုက်ဘူးနယ်သတင်းစာကသတင်းထောက်အဒီလ်ရှကာဝတ်ကတော့မြန်မာနိုင်ငံနဲ့စပ်ဖက်ကိုမကြသေးခင်ကပဲသတင်းယူဖို့တွားခဲ့တဲ့ခီးစဉ်အတွင်းတွေ့မြင်ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါရစေ။
I saw 100 boats while I was on the way to Myanmar. That was like in a queue, one after one, one after another.
Nawab Tuwa ma yanet chi ye set li ni twi ke ba de. Tadi tadan ji ba be. Tadi bi tadi ma sou nai ma au. Bangladesh pet ko u ti bi lo la ni ja da ba.
အင်းထောက်အဒဲလ်ဟာဒုက္ခသည်တွေထွက်ပြေးနေတဲ့လမ်းကြောင်းတွေကိုထိမ့်ချုပ်ထားပုံရတဲ့အာဆာအစုံရောက်အုပ်စုအကြောင်းသိဖို့ရည်ရွယ်ခီးထွက်လာတာလို့ဆိုပါတယ်။လမ်းတစ်လျှောက်လက်လမ်းမီတစ်လောက်စုံစမ်းရမှာဘင်္ဂလားဒေ့ရှ်ဘက်ကဆက်လီသမားတွေကခီးတစ်ကြောင်းအတွက်လူသူဦးကိုအမေရိကန်ဒေါ်လာ100လောက်ထိတောင်းနေတာကြောင့်မတတ်နိုင်လို့အများစုကဈေးများလျှော့ပေးမလားအကူအညီတွေများပေါ်လာမလားဆိုပြီးတော့ကမ်းတွေပေါ်မှာရှက်သွေးနဲ့ချီတောင်းတင်နေကြတယ်လို့လည်းပြောပါတယ်
။ So many people do not have that much ability to pay that money and coming
Bangladesh ကကူလာဘူး Ranger တော်များများအဲ့လောက်ပတ်စံမတက်နိုင်ပါဘူး။ဒါကြောင့်မို့သူတို့ကိုကူညီနိုင်မဲ့တယောက်ယောက်ကိုပဲစောင့်နေကြတာပါ
။ဒါနဲ့အချင်းတွေပေါ်ပေါက်ရတာဟာဩဂုတ်လ25ရက်နေ့ကအာဆာအစွန်ရောက်အုပ်စုရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်ကဆင်နွှဲနေတဲ့စစ်စင်ရေးတွေကြောင့်ဆိုပြီးတော့လဲနိုင်ငံတကာကဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတာပါ။မြန်မာအာဏာပိုင်တွေကတော့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့ Rohingya Muslim တွေကိုပင်ဂလီတွေအဖြစ်နဲ့တာအတိမပြုလက်ခံထားတာပါ။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကလည်းရှီခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့အခြေအနေတွေအပေါ်နိုင်ငံတကာကအစိုးရင်တလို့မြန်မာနိုင်ငံအနေနဲ့လဲစိုးရင်ကြောင့်နဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတက်နိုင်ဆုံးကြိုးပမ်းနေကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားတာဖြစ်ပါရဲ့ရှင်။